KIO ကချင်လွတ်မြောက်ရေးတပ်မတော်နဲ့မြန်မာအစိုးရကြားတိုက်ပွဲတွေဖြစ်နေတဲ့သုံးနှစ်နီးပါးကာလအတွင်းပထမဦးဆုံးအချင်းတရုတ်ချက်ချင်းကြီးအဖွဲ့ကကချင်ပြည်နယ်လိုင်ဇာမှာရှိတဲ့ IDP ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုလာရောက်ပေးအပ်ခဲ့တာပါ။ကချင်ဒုက္ခသည်တွေကူညီရေးကော်မတီကနေတဆင့်ဒုက္ခသည်တွေအတွက်ပေးအပ်တဲ့ဒီအကူအညီတွေထဲမှာအဓိကကတော့အိမ်သုံးပစ္စည်းတွေပါဝင်တယ်လို့ကော်မတီရဲ့ဥက္ကဋ္ဌကပြောပါတယ်။တစ်ချိန်တည်းမှာပဲလိုင်ဇာကနေအစိုးရတက်တွေဆုတ်ခွာနေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္နနာချန်ကပြောပြပေးမှာပါ။
KIO ဌာနချုပ်ရှိရာကချင်ပြည်နယ်လိုင်ဇာမြို့ရဲက IDP ဒုက္ခသည်စခန်းတစ်ခုနဲ့လိုင်ဇာမြို့ပြင်က IDP ဒုက္ခသည်စခန်းနှစ်ခုတို့ကိုတရုတ်ကြက်ချင်ဒီအဖွဲ့ကပြီးခဲ့တဲ့တောက်ကြနေ့ကတွားရောက်ခဲ့ပြီးတော့အဲ့ဒီမှာရှိတဲ့ဒုက္ခသည်တွေအတွက်အိမ်သုံးပစ္စည်းတွေကိုပထမဦးဆုံးအကြိမ်ကူညီထောက်ပံ့ခဲ့တာဖြစ်ပါတယ်။တရုတ်အစိုးရပိုင်းရှင်းဝါသတင်းမှာတော့တရုတ်ကြက်ချင်ဒီအဖွဲ့ကနေကချင်ပြည်နယ်ကဒုက္ခသည်တွေအတွက်ပေးအပ်တဲ့တရုတ်ငွေယွမ်5သန်းအမေရိကန်ဒေါ်လာ8,200တန်ဖိုးရှိတဲ့လူသားချင်းစာနာမှုအကူအညီတွေဟာတောက်ကြနေရရောက်ရှိသွားပြီးတော့ဒုက္ခသည်အိမ်ထောင်စု1,000အထက်ပေးအပ်သွားမှာဖြစ်တယ်လို့ပြောထားပါဗျ။လောလောဆယ်လိုင်းစားမှာရှိတဲ့ဒုက္ခသည်အိမ်ထောင်စု4,000ကျော်အထက်ကိုတော့ကချင်ဒုက္ခသည်များကူညီကယ်ဆယ်ရေးကော်မတီကလက်ခံရရှိခဲ့တယ်လို့ဥတွဲပီစာကအခုလိုပြောပါဗျ
။လိုင်းစားမှာပေးတဲ့တော့4,000နေရာလုံးပေါ့ကျန်တဲ့ဟာရှိကြတော့တခြားကိုပေးမယ်ဆိုတာပါတယ်ကျွန်တော်တရိန်ရဆိုတော့ဒီကမ်ပိုင်ဒီပေါ့ကမ်ပိုင်ဒီဆိုဟိုဗမာဆူရယုံရှိတဲ့နေဆက်နေရပေါ့အဲ့ဒီမှာသူတို့ဒီဗမာပြည်ချက်ရှင်ကြီးခွေကူသူတို့လွှဲပေးမယ်ဆိုတာတရိန်လောက်တော့ကြားတယ်ဆောင်ဒီအခင်းဒီပါတယ်နောက်ဟိုဆန်ဆန်ကပီလောက်ပဲချင်းတယ်နောက်ဟိုဆာတကြစီအင်းတုံးချစီစေမျိုးလားလောက်လေတော့ကျွန်တော်တို့လည်းကောင်းကောင်းမဖွင့်ရသေးဘူးနော်အာဒါတူတူအစိုးရကနေဒီချက်ရှင်တင်ကိုတာဝန်ပေးတဲ့တဘောတရောက်တယ်သူတို့တရုတ်ပြည်ကဒီ Records Secretary ကိုတိုင်ပါပြီးမှသူတို့ UNAN ပြည်နယ်ကုန်တိုင်းပြည်နယ်အဆင့်ဆင့်ပလေလူကြီးငန်းရောက်ငဲအဖွဲ့ဝင်များအားလုံးရောက်နေစေလောက်ရောက်လာပါတယ
်အခုလိုတရုတ်ဘက်ကကူညီဖို့အတွက်ကို KIO ဘက်ကနေတောင်းလျှောက်ဖို့လွန်ခဲ့တဲ့3နှစ်ကလေးကတရုတ်ဘက်ကအလွတ်တဘောပြောဆိုတာတွေရှိခဲ့ပေမဲ့ KIO ဘက်ကတော့အကူအညီပေးဖို့တောင်းခံမှုတွေမလုပ်ခဲ့ဘူးလို့ဥတွဲပီစာကဆက်ပြောပါတယ
်2017နောင်ပိုင်းကနေစတင်ပါစတင်ကူညီမယ်ဆိုတာပြောတယ်ဒါပေမဲ့ကျွန်တော်တို့ကတစ်ခါတည်းမဟုတ်ဘူးလေနှစ်ခါသုံးခါပေါ့ဒါကျွန်တော်ပြောဖို့မှလည်းဒါစဉ်းစားရတယ်စာတင်လို့တော့ကျွန်တော်တို့ကမတင်ဘူးဆိုတဲ့အပိုင်းမှာပေါ့စာတော့မတင်ဘူးကိုညင်ချင်းတဲ့ဆိုရင်လည်းပဲဒုက္ခရှိတယ်ဆိုတော့သူတို့တိပိတာဆိုတော့ကျွန်တော်စာတော့မတင်ဘူးဆိုမှကျွန်တော်စာတင်မယ်တော့ပေါ့သူတို့ကဆွေအစဉ်ကငကိုကနေရှိတော့ရှိတယ်အခုမှသူတို့တကယ်တရားဝန်လာကူညီတာလို့ကျွန်တော်သတ်မှတ်လို့ရပါတယ
်လိုင်စာမျိုးပတ်ဝန်းကျင် KIO ထိတ်ချုပ်ဝါဒေတာမှာဒုက္ခသည်စခန်း၄ခုရှိပြီးတော့ဒုက္ခသည်ဥယေကတော့15,000နီးပါးရှိပါတယ်ဒါအပြင် KIO ဌာနချုပ်ရှိရာလိုင်စာဒေတာတဝိုက်မှာအစိုးရတပ်တွေဘက်ကတပ်ရင်အလုံးရင်းနဲ့ခြားထားတာရှိခဲ့ပေမဲ့အခုရက်ပိုင်းမှာတော့တော်တော်များများဟာကချင်ပြည်နယ်ဗမော်မြို့နယ်မှာရှိတဲ့တပ်စခန်းစီပြန်ဆုတ်ခွာနေတာတွေရှိနေတယ်လို့လည်းဥတွဲပီစာကပြောပါတယ်။ဘာကြောင့်ဆုတ်ခွာလဲဆိုတာအတိအကျသတင်းမရသေးပေမဲ့ထူးခြားမှုကတော့ရှိတယ်လို့သူကအခုလိုပြောပါတယ်
။ဒီကျွန်တော်တို့လိုင်စာပတ်ဝန်းကျင်မှာသူတို့အင်အားထူထားတာလေဖြည့်ထားတဲ့အင်အားတွေကလေးတာလားတော့မသိဘူး။ကားစီတီယာတရှုပြောတော့90ဒီဗမာမောမောက်ဖက်ကိုပြန်ခေါ်သွားတယ်လို့ပြောကြတယ်။ပြန်စင်းသွားတာပေါ့ရှေ့တန်းနဲ့ပြန်စင်းသွားတာ။သူတို့ဗမာကနဲ့ဖာကန်ကိုပြန်လဲတလားတော့မသိဘူး။ဖာကန်ဘက်မှာစိုက်ပွဲဖြစ်တယ်ဆိုတော့လည်းတရင်တော့မကြဘူး။ဟိုကောလဟာလာတရင်ဆိုတော့ဒီနည်းနည်းတန်ဖူးရှိတဲ့ကျောက်စင်းရတယ်။ဒါတနိုင်တပိုင်လုတ်တဲ့ဒူဒီတူးမီတော့နေနေတန်ဖူးရှိတဲ့ကျောက်စင်းရတယ်ဒါကိုဗမာတပ်တွေကနေရယူပြီးမှဒီမှာလုံရှုံရေးအဖြစ်ထားရစလားလောက်တော့ကြားပါတယ်ဒါနဲ့ပတ်သက်တလားတော့မသိ
ဘူး KIO နဲ့မြန်မာအစိုးရကြား18နှစ်ကြာတိဆောက်ခဲ့တဲ့ပြစ်ခတ်ရစဲရေးဟာ2012ခုနှစ်ဇွန်လကုန်မှာပြတ်သွားခဲ့တာပါဒီစစ်ပွဲတွေစတင်ကြရဆိုရင်ကချင်ပြည်နယ်ရင်းမှာလူခွင့်ရေးချုပ်ဖောက်မှုတွေဖြစ်ပေါ်နေပြီးတော့စစ်ပြေးဒုက္ခသည်ဥယေဟာလည်းတသိန်းကျော်သွားပြီလို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောဆိုထားကြပါတယ်ရှင်